လူခွေချုပ်ဖောက်မှုတွေကျူးလွန်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံကိုစစ်လက်နက်နဲ့အုံဆောင်တင်ပို့မှုတွေပေါ်တားမြစ်ချက်ကိုဥရောပသမ္မတ EU ကနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်ပါတယ်။လူခွေချုပ်ဖောက်မှုတွေကျူးလွန်တဲ့လူမျိုးရေးတပ်ဖွဲ့တွေကတာဝန်ရှိသူတွေပေါ်တန်းခတ်ရေးယူနိုင်မှုလည်းပြင်ဆင်နေတာပါ။စစ်လက်နက်တွေပြည်တွင်းကဖိနှိပ်မှုတွေမှာအုံပြုနိုင်တဲ့ပစ္စည်းတွေစစ်တပ်ကိုတင်နှံပို့ချမှုတွေဆက်သွယ်ရေးလုပ်ငန်းတွေကိုစောင့်ကြည့်နေတဲ့ကိရိယာတွေကိုတင်ပို့မှုတားမြစ်ဖို့ EU ကဒီနေ့မှပဲဆုံးဖြတ်ခဲ့တာပါ။လူခွေချုပ်ဖောက်မှုတွေထပ်မံကျူးလွန်နေဆိုရင်မြန်မာစစ်တပ်နဲ့နေကြောင်တက်ကအရာရှိကိုတရားတန်ခတ်ပိတ်ဆို့ရေးယူနိုင်မဲ့အခြေခံမူပေါင်းတစ်ခုကိုသဘောတူညီခဲ့ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ရေးယူခံရမဲ့လူပုဂ္ဂိုလ်တွေအနေနဲ့ပြည်ဝင်ခွင့်ဗီဇာပြည်ပြင်ခံရမှာဖြစ်သလိုပိုင်ဆိုင်မှုတွေထိန်းချုပ်ခံရမှာဖြစ်ကြောင်းလည်းပြောဆိုထားတာပါ။ EU လိုပဲမြန်မာနိုင်ငံပေါ်လက်နက်တင်ပို့မှုတားမြစ်ချက်တွေကိုတော့အမေရိကန်နဲ့ကနေဒါနိုင်ငံတွေကလည်းမကြသေးခင်တုန်းကပဲချမှတ်ထားကြပါတယ်။ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့တကြောပြန်ပိတ်ခတ်တွေအတွင်းမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ဒုက္ခသည်တိုင်းနဲ့ချီအင်းနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရကြောင်း EU ပါဝင်နိုင်ငံကတိုင်ဝမ်ကဆွဆွဲထားပါမြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့နိုင်ငံကဆွဆွဲနေသလိုလူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းငင်းဆန်ထားသလိုမြန်မာစစ်တပ်ရာရှိတချို့ပါဝင်ကျူးလွန်သူတွေကိုအပြစ်ပေးအရေးယူမှုတွေရှိကြောင်းလည်းတုံ့ပြန်ထားပါတယ်တပြတ်မှုအားမပြုချင်းမှုတွေပါဝင်မြန်မာနိုင်ငံမှာစစ်တပ်နဲ့လူခွင့်ရေးတပ်ဖွဲ့တွေဟာလူခွင့်ရေးချိုးဖောက်မှုတွေကိုကြေကြေပြင့်ပြင့်နဲ့စနစ်တကျကျူးလွန်နေပြီးသူတို့ဖြင့်ရခိုင်ပြည်နယ်မှာစိုးရိမ်စရာအခြေအနေတွေရှိနေစေဖြစ်တဲ့အကြောင်းလဲ EU ရဲ့ဒီနေ့ကြေညာချက်မှာဖော်ပြထားပါတယ်။